Nyin po si a phit ne Kachin pi ne mi song yi ka da si man gain set pi lo ti sao pho si mi si so da u na nai ngan a pyan hlan chu shi si me pu bong saung yet mu ne man man kan kan phie shin ya ma phit de lu tyo nai ngan ja yi wun yi thana ye pyo kwin ya a myo thami ga ma le ga pyo su lai ba de di ka ni ja da pari ni ma sa tin me tamara u thin jo ye tyo nai ngan chi ji khi sin ma tai ngin ma mi song sen ne pat de lu tyo so ya ba ga a ku lu pyo su lai ja le phit ba de
မဲ့အင်ဂျင်နိုင်ငံအပြည့်စုံကိုဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။တရုတ်သမ္မတရှီချင်းပင်ရဲ့ဖိတ်ကြားချက်နဲ့သမ္မတဦးထင်ကျော်သွားမယ်။NLD အစိုးရလက်ထက်ပထမဆုံးအကြိမ်တရုတ်နိုင်ငံချစ်ကြည်ရေးခီးစဉ်အတွင်းမြစ်ဆုံရေးကာတာစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိမရှိစောင့်ကြည့်နေချိန်မှာအခုလိုတရုတ်အစိုးရဘက်ကသူတို့သဘောထားကိုပြောကြားလိုက်တာပါ။ တရုတ်နိုင်ငံသားဝင်ကြီးဌာနမှာဗုဒ္ဓဘုရားကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တအူးကမြန်မာနိုင်ငံမှာမြစ်စုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးဆက်မလုပ်ဖို့တရုတ်အစိုးရကသဘောတူညီခဲ့တယ်လို့သူတို့နားလည်ထားတဲ့အတွက်ဒီသတင်းဟာမှန်ကန်မှုရှိမရှိမေးမြန်းရမှာပြောခွင့်ရအမျိုးသမီးဟွာချွန်းရင်ကအခုလိုဖြေဆိုခဲ့ပါတယ်။သူပြောတာကတရုတ်နဲ့မြန်မာတို့ဟာချစ်ခင်ရင ပြုပူပေါင်းဆောင်ရွက်မှုကိုပြုလုပ်သွားမှာဖြစ်ကြောင်းမြစ်စုံဆယ်ရေအားလျှက်စစ်စီမံကိန်းဟာစီးပွားရေးပူပေါင်းဆောင်ရွက်တဲ့စီမံကိန်းတစ်ရပ်ဖြစ်ပြီးဒါကိုလေ့လာစီစစ်ပြီးသဘောတူညီမှုလုပ်ငန်းအစဉ်အဆက်အရဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့ပူပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးပြဿနာတွေအခက်အခဲတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်ဖို့အတွက်တရုတ်ဆိုးရအနေနဲ့မြန်မာဘက်နဲ့အဆက်အသွယ်ရှိသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဒါအပြင်တရုတ်မြန်မာနှစ်နိုင်ငံပြည်သူတွေရဲ့အကျိုးကိုပိုးပြီးတည်ဖို့ဆောင်ရွက်နိုင်ဖို့ကောင်းမွန်တဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုဆက်ပြီးတိုးတက်အောင်ထိန်းသိမ်းသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးဟွာချွန်းရင်ကပြောဆိုခဲ့ပါတယ်အခုလိုမြစ်စုံဆယ်စီမံကိန်းကိုဆက်ပြီးမလုပ်ဖို့တရုတ်ဆိုရဘက်ကသဘောထားပြောင်းဖို့ရှိတယ်ဆိုတဲ့သတင်းတွေသုံးသပ်ချက်တွေနဲ့ပတ်သက်ပြီးတရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကအခုလိုပြောပါတယ်
ဗမာပြည်နဲ့ပတ်သက်လို့ကျွန်မကြည့်တာတော့သူကဗမာပြည်အတွက်သူအစိုးရကပြောတယ်မြစ်ဆုံကိစ္စကိုနှစ်ဖက်အစိုးရနှစ်ဖက်ပြည်သူလူထုမထိခိုက်တဲ့အောက်မှာဗမာပြည်သူလူထုအတွက်အကျိုးရှိမဲ့ကိစ္စတွေကိုသူတို့ဆက်လက်လှုပ်ဆောင်မှာပါလို့တော့ပြောထားတယ်အဲ့တော့ဟိုမြေဆုံကိစ္စတက်တက်ကြီးဟုတ်ချင်မဟုတ်မယ်မြေဆုံကိစ္စနဲ့ဆက်နွယ်နေတဲ့တခြားစီးပွားရေးလုပ်ငန်းတွေပါတွေကိုထည့်သွင်းစဉ်းစားပြတာလည်းဖြစ်ကောင်းဖြစ်နိုင်တယ်။နောက်တစ်ခုကအခုတရုတ်ကဒီပိုလန်မကြီးကိစ္စကသူကတော်တော်ကိုဟိုဘယ်လိုခေါ်မလဲအရှိန်ရနေတာ哦နော်။နိုင်ငံခြားတွေမှာလည်းတခြားနိုင်ငံတွေမှာလည်းဒီလုပ်ငန်းတွေကတော်တော်အရှိန်ရနေတော့ဒီကိစ္စအတွက်လည်းအဲတခြားproject တွေတခြားစီမံကိန်းတွေပုံမကောင်းမွန်တဲ့စီမံကိန်းတွေတွေ့ရင်သူတို့ပြောင်းလဲလုပ်နိုင်ပါတယ်
။ဗုဒ္ဓဘုနေတုတ် writer သတင်းမှာတော့မြန်မာအစိုးရအစ်မြင့်အရာရှိတွေအပြင်မြစ်စုံရေကာတာစီမံကိန်းသဘောတူညီမှုနဲ့ပတ်သက်လို့ရင်းနှီးမှုရှိတဲ့လူတဦးနဲ့တရုတ်အစိုးရပိုင်းကုမ္ပဏီနဲ့နှိဆက်သူတဦးတို့ကိုကိုးကားပြီးအမည်မဖော်လိုတဲ့သတင်းရက်ွက်ခုနှစ်ခုအစိုးရတရုတ်အစိုးရအနေနဲ့မြစ်စုံရေကာတာစီမံကိန်းကိုဆက်လက်လှုပ်ဆောင်မဲ့ရည်တည်ချက်ပြောင်းပြီးအခြားစီးပွားရေးလုပ်ငန်းတွေနဲ့အစားထိုးဖို့တရုတ်ဘက်ကလိုလားတဲ့အရေးလက္ခဏာတွေပြခဲ့တယ်လို့ဖော်ပြထားပါတယ်။အခုလိုမြစ်စုံဆယ်ရေအားလျှက်စစ်စီမံကိန်းကိုလေလာသုံးသပ်အကဲဖြတ်စစ်ဆေးဖို့သမရဦးထင်ကျော်ဦးဆောင်ဖွဲ့စည်းခဲ့တဲ့ကော်မရှင်အနေနဲ့လည်းမကြခင်အစည်းအခမ်းစာကိုအပြည့်အစုံရေးဆွဲထုတ်ပြန်မှုရှိကြောင်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောကြားခဲ့ပါတယ်။ဒါကြောင့်လဲသမရဦးထင်ကျော်ရဲ့တရုတ်ခီးစဉ်အတွင်းမြစ်စုံဆယ်စီမံကိန်းကိုတရုတ်အစိုးရနဲ့ဆွေးနွေးဖို့ရှိတယ်လို့မြန်မာအစိုးရအစင်းမြင့်အရာရှိတဦးကိုကူကပြီးရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်။သမရဦးထင်ကျော်ရဲ့6ရက်ကြာတရုတ်ခီးစဉ်အတွင်းတရုတ်ဘက်ကအလေးထားဆွေးနွေးမဲ့အကြောင်းအရာတွေတွေတောင်တရုတ်ပင်လယ်ကိစ္စလည်းအဓိကပါဝင်မှာဖြစ်တယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ်
။တရုတ်ပြည်ကဟိုတောင်တရုတ်ပင်လယ်ကိစ္စရှိတယ်မလား။ဟိုတလောကဖိလစ်ပိုင်နဲ့ဖြစ်တဲ့ကိစ္စ။အဲ့တော့အဲ့ဒီကိစ္စကအဲ့ဖိလစ်ပိုင်သမရဒူတာတေးတက်ကလေးကတရုတ်နဲ့တော်တော်ကိုဆက်သွယ်ရေးကောင်းလာတယ်။အဲ့တော့တရုတ်ကဒီကိစ္စကိုပြတ်သွားအောင်စီစဉ်ကြမုံရတယ်။အဲ့တော့အခုတောင်တရုတ်ပင်လယ်ကိစ္စမှာအာဆီယံနိုင်ငံနေနဲ့တရုတ်နဲ့code of conduct ပေါ့နော်အဲ့ဒီဟာမျိုးကိုမိလာမှာလက်မှတ်ထိုးနိုင်အောင်လို့တရုတ်ဘက်ကတော်တော်ပြင်းပြင်းထန်ထန်ကြိုးစားနေတာအဲ့ဒီကိစ္စမှာမိလာမှာသူတို့အာဆီယံနဲ့တရုတ်နဲ့ထိပ်သီးဆွေးနွေးပွဲတွေရှိတယ်အဲ့ဒီအတွက်ကိုပါဟိုဗမာပြည်ကသမရဦးထင်ကျော်ကိုဖိတ်ပုံရတယ
်သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းရှီယန်စီချွန်းရှန်ဟိုင်းနဲ့ကွမ်ဂျိုးအပါအဝင် ယူနန်ပြည်နယ်ကကူမင်းမျိုးတွေကိုလည်းတွားရောက်ဖို့ရှိတယ်လို့မြို့တော်ဘေကျင်းမှာတော့တရုတ်သမ္မတနဲ့တွေ့ဆုံဖို့ရှိပါတယ်။ဧပြီလ10ရက်နေ့မှာတော့သမ္မတဦးထင်ကျော်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနအစိမ့်အရာရှိတို့သဘောတူလက်မှတ်ရေးထိုးပွဲရှိတဲ့အပြင်ပူးတွဲသတင်းစာရှင်းလင်းပွဲကိုလည်းတရုတ်ပြည်သူခမ်းမဆောင်မှာကျင်းပဖို့ရှိကြောင်းတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။